Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် January 29ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနန်းလောက်ပါအခုညပိုင်းစီစဉ်ရေးတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကေထိုက်ပါအာဖဂန်နစ္စတန်ကစစ်တကတို့တခုဒီကနေ့တိုက်ခိုက်ခံရပြီးစစ်သားတဒါဇင်လောက်သေဆုံးခဲ့ရပါတယ်ဂျိုရုဆက်သွဲရေးလမ်းပြမြေပုံကြောင့်ပြည်ပမှာရှိတဲ့အမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့အမေရိကန်စစ်တပ်ကမူဝါဒတွေကိုပြန်ပြီးတော့တုံ့တက်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ရခိုင်မျိုးရပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ဆိုင်ဆရာကိုဝေဟင်အောင်တို့ကိုရေတီတောင်မြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်ပြီးတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှမတရားအသင်းဆက်သွယ်မှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ
်ဟောရစတဲ့ကြီးဥပဒေပုံမှနိုင်ငံကခွေးသားနဲ့နေတမှုဆွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆိုင်ခွန်တင်းနဲ့တမှုဆွဲတယ်။ခုဆွဲတင်နေ
ရှင်းနေတော့အင်းနုစိန်ပြောတာရပါရှင်အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hailey နဲ့ရှမ်းလူမှုအဖွဲ့အစည်းတို့တွေ့ဆုံတဲ့တဲ့ရင်ပညာရေးအသုံးစိတ်မြင့်တင်ပေးဖို့ဆန္ဒထုတ်ဖို့တောင်းဆိုကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသား40ကျော်ကိုကျောင်းထုတ်လိုက်တဲ့အပေါ်ဝေဖန်မှုတွေကိုလည်းကြားမှာဖြစ်တယ်လို့ဥပဒေအကြံပေးတရားလွတ်တော်ရှင်နေဦးကိုနေရန်ကုန်လိမ့်စိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံရတဲ့တနေ့ပြအခမ်းအနားအကြောင်းတွေကိုလည်းကြားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတို့တခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးထဏ်ရာရပါတယ်စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့တပ်ဖွဲ့ကိုတိုက်ခိုက်တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ဝင်ကြီးဌာနပြောခွင့်ရဒီလတ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီးမှာမိုးလင်းပြီးချိန်အထိဆက်ပြီးတိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ဝင်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်ပထမ2ဦးကအဝင်ပေါက်မှအသေးကံဖောက်ခွဲလိုက်ပြီးကြံ3ဦးတို့ကအထက်ကိုဝင်ဖို့ဂျိုးပန်းခဲ့ကြတာမှာအဲ့ဒီတဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးကံဘုံနဲ့အတူဖမ်းမိခဲ့ပါတယ်တိုက်ခိုက်မှုကသူတို့လောက်ရဖြစ်တယ်လို့ Islamic အစိုးရအဖွဲ့ IS ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရပ်ပိုင်းအတွင်းဒီကနေ့ထပ်ပြီးတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်
။အားကစားလို့ရမှာတုံးတဲ့ GPS ဂျိုရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လှည့်ဝှက်တပ်စခန်းနေရာတွေပေါက်ကြားနေတယ်လို့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်အနေနဲ့ဒီလုံခြုံရေးပြဿနာအတွက်မူဝါဒပြန်သုံးသပ်နေပါတယ်။အင်တာနက်မှာကြီးနေတဲ့တက္ကပါလုံးလွှမ်းခြုံဖော်ပြထားတဲ့ဒီ GPS အားကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိန်စီးတာတွေအများဆုံးလုတ်တဲ့လမ်းကြောင်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်ရမှာနိုင်ငံခြားရောက် American စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာခဲ့တာပါ Fitbit, Garmin နဲ့ Polar တို့လို GPS ဆက်အစိတ်ပိုင်းတွေကိုသုံးပြီး Global Heat Map လို့ခေါ်တဲ့ဒီအားကစားလုတ်တဲ့လမ်းကြောင်းပြမြေပုံကိုဖော်ပြပေးတဲ့ Strava Company အနေနဲ့သူစီမံမှတ်ပုံတင်ထားတဲ့အားကစားလုတ်သူတွေရဲ့2015ခုနှစ်ကနေ2019 September အထိအားကစားလုတ်တဲ့လမ်းကြောင်းပေါင်း10တန်းကိုအခုလိုထုတ်ပြန်ခဲ့ရမှာပုတ်ကလစ်ကနေရာဒါမှမဟုတ်သတင်းမထုတ်ပြန်စေချင်တဲ့နေရာလို့မှတ်ပုံတင်ထားသူတွေအမှတ်သားပြခဲ့တဲ့နေရာတွေကိုချန်လက်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့ Australia ကျောင်းသား Nathan Rusa ကလုံခြုံရေးကြောင့်လိလာရင်းနဲ့ဒီ internet မြေပုံကိုကြီးခဲ့ရကနေအခုလိုနိုင်ငံခြားက American တပ်စခန်းတွေကိုထင်းထင်းရှားရှားမြေပုံပေါ်မှာမြင်တွေ့လျက်ရတဲ့အကြောင်းထောက်ထား link ကို Strava Community ပို့လိုက်တဲ့အကြောင်း Washington Post သတင်းစာကသတင်းထုတ်ပြန်လိုက်ပါတယ်ဒီမြေပုံထဲမှာအားကစားလှုပ်ရှားမှုနေရာအများစုကို American နောက်ဥရောပ Japan Brazil တို့မှာတောက်ပတဲ့လေယောင်နဲ့ဖော်ပြထားပေမဲ့စစ်ဖြစ်နေတဲ့ Iraq, Syria နဲ့ Afghanistan တို့မှာတော့နေရာအများစုကမှောက်မဲနေပြီး American လှုပ်ရှားစစ်ကန်နေရာတွေတဝိုက်မှာတော့ထင်းကနေအကြောင်းတောက်နေတာကိုဒီကျောင်းသား Rusa ကတွေ့ရှိလိုက်တာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာ Washington DC မြို့တော်ကိုလာရောက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့အလို့သဘောနေ့လယ်စာအတူစားသုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေလို့ဆိုရတဲ့ကိုဆန့်စစ်ဖို့တွားကြည့်ချင်မှလည်းဖြစ်ပါတယ်။တာရိုပြစ်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုဆန့်စစ်ခွင့်ရမှာပါ။ Washington ကစစ်စခန်းတစ်ခုထဲမှာထားထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်း ပြီးခဲ့တဲ့ဒီဇင်ဘာလသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟိတ်လေးကဖွင့်ချပြောဆိုထားတာပါ။ယမန်နိုင်ငံကဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာဒီဒုံးကျည်အပိုင်းအစတွေကညင်းမရအောင်တက်တေပြနေတယ်လို့သံအမတ်ကြီးဟိတ်လေးကပြောခဲ့တာပါ။အဲ့ဒါကိုအီရန်မှာလုပ်ပြီးယမန်ကဟူသီစစ်သွေးကြွတွေစီပို့ခဲ့တယ်။အဲ့ဒီကနေမှဆော်ဒီအာရေဗျားကအပြစ်မဲ့ရက်သားရာပေါင်းများစွာတေးကျေစေဖို့အတွက်အရက်ဖက်လေးစိတ်တစ်ခုကိုပြစ်ကတ်ခဲ့တာပါလို့သံမတ်ကြီးဟေလေးကဒီဇင်ဘာလတုန်းကပြောဆိုခဲ့တာပါ။ယမန်သဘုံတွေအပေါ်နိုင်ငံတကာလက်နက်ခဲယံရောင်းချမှုပိတ်ပင်ကန့်သတ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံအနေနဲ့တာဝန်ရှိတယ်ဆိုတာကုလသမဂ္ဂမှာပြောဆိုဖို့စီစဉ်ထားတယ်လို့လည်းအမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်။
ကနေဒါမက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေကကုန်သွယ်ရေးအကြီးအကဲတွေအနေနဲ့ NAFTA လို့တူကခေါ်တဲ့မြောက်အမေရိကလူလတ်စွာကုန်သွယ်ရေးစာချုပ်အတွက်နောက်ဆုံးပြန်လည်ညှိနှိုင်းဆွေးနွေးခဲ့တဲ့လုပ်ငန်းစဉ်အကြောင်းဒီနေ့သတင်းထုတ်ပြန်ဖို့ရှိနေပါတယ်။ဒီကောင်းဆောင်တွေအနေနဲ့အကောင်းမြင်သဘောရှိနေပေမဲ့ဒီလုပ်ငန်းစဉ်အကြောင်းနီးနီးကပ်ကပ်တည်ထားသူတွေကတော့ဒီနောက်ဆုံးသဘောတူချက်ပြန်ရဖို့သတ်မှတ်ထားတဲ့မတ်လထက်နောက်ကျမှသာသဘောတူချက်တွေဖြစ်လာဖို့များတယ်လို့သုံးသပ်ထားကြပါတယ်။ဒီသုံးနိုင်ငံအနေနဲ့အခု NAFTA ညှိနှိုင်းဆွေးနွေးပွဲတွေကိုပြီးခဲ့တဲ့2019နှစ်ကုန်ကနေမှအပြီးသတ်နိုင်ဖို့အရင်ကြိုးစားခဲ့ပေမဲ့တင်မာနေတဲ့ကိစ္စရပောင်များစွာအတွက်ဘုံသဘောတူညီချက်ရအောင်လုပ်ရဖို့လိုတာမို့ဒီအရင်နောက်ဆုံးသတ်မှတ်ရက်ကိုလည်းနောက်ဆုတ်ခဲ့ရပူပါတယ်။အခုနောက်ဆုံးကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့ညှိနှိုင်းပွဲမှာတော့မော်တော်ကားစက်ရုံဆိုင်ရာအငင်းပွားမှုဖြစ်ရှင်းရေးလုပ်ငန်းစဉ်နဲ့ဥပဒေကိစ္စရက်တွေပါဝင်နေပါတယ်။အမေရိကန်ဘက်ကတော့ဒီပြဿနာဖြစ်ရှင်းရေးလုပ်ငန်းစဉ်အများစုကိုပယ်ဖျက်ပြီးမော်တော်ယာဉ်ထဲမှာထည့်ရမယ့်ပစ္စည်းတွေထဲမှာအမေရိကန်ပစ္စည်းပါဝင်မှုရာခိုင်နှုန်းကိုညှိနှိုင်းလိုပါတယ်။ဒီအပြင်ဒီ NAFTA ကုန်သွယ်ရေးစာချုပ်9နှစ်သက်တမ်းရှိလာချိန်မှာအခုသုံးနိုင်ငံလုံးကဒီစာချုပ်ဆက်အသုံးပြု၍သဘောတူတဲ့အခြေအနေကလွဲလို့ဒီစာချုပ်ပြက်ပြက်ပြီးသားဖြစ်တယ်ဆိုတဲ့အပိုက်ကိုလည်းထည့်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုတန်းနဲ့ချီတဲ့ follower အတုတွေရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လုပ်ငန်းကြီးတစ်ခုကိုနယူးယောက်ပြည်နယ်ရှင်းနေချုပ် Eric Schneiderman ကစုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီ။ကြော်ကြားသူတွေအားကစားသမားအကျော်အမော်တွေနဲ့နိုင်ငံရေးသမားတွေကိုဒီဘူးမီကုမ္ပဏီက follower အတုတန်း200ကျော်ရောင်းချခဲ့တဲ့အကြောင်း New York Times သတင်းစာကရေးသားပါတယ်။နယူးယောက်ဥပဒေအရလူတယောက်လိုတုပပြုတ်လောက်တာတွေလိညာလှည့်ပြားတာတွေကတရားမဝင်လောက်ရက်ဖြစ်တယ်လို့ပြည်내ရှင်းနေချုပ်ကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်။ခိုးယူထားတဲ့အချက်လက်တွေကိုတုံးထားတဲ့အကောင့်တွေရောင်းချပုံရတဲ့အပေါ်ကုမ္ပဏီကိုစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းရှင်းနေချုပ်ကရေးသားခဲ့တာပါ။အနည်းဆုံးအကောင့်ထု5000ခွဲလောက်ရှိတဲ့အကောင့်တွေကတွစ်တာကလူတွေရဲ့နာမည်ရုပ်ပုံနဲ့နေရက်တွေနဲ့တခြားကတခြားအချက်လက်တွေကိုရယူထားတယ်လို့လဲ New York Times သတင်းစာကြီးကရေးသားတာပါအမေရိကန်ပြည်ထောင်စုတွင်းကပြည်내တွေအပါအဝင်တခြားနိုင်ငံပေါင်းဒါဇင်နဲ့ချီပြီးဒါဇင်ပေါင်းများစွာကစီကလူတွေစီကလည်းအချက်လက်တွေခိုးယူခံခဲ့ရတယ်လို့သတင်းစာကြီးမှာဖော်ပြထားပါတယ်လူမှုကွန်ရက် Social Media မှာ follower အရေအတွက်များတယ်ဆိုတာကဩဇာတက်ရောက်မှုရှိတယ်ဆိုတာရဲ့သရုပ်ဖြစ်ပြီးဒီအကောင့်ပိုင်ရှင်ပေါ်လူတွေရဲ့အမြင်မှရောနောက်ငွေရေးချေးရေးညှိနှိုင်းတဲ့နေရာတွေမှာပါအချို့အမြတ်ရှိစေနိုင်တာပါဒီဘူးမီရဲ့ website မှာတော့ Twitter, YouTube, LinkedIn နောက် Vimeo တို့အပါအဝင် social media တွေအတွက် follower 5သိန်းကျော်အထိဝယ်ယူနိုင်တဲ့အကြောင်းဈေးနှုန်းကတော့$12ကနေစကြောင်းဖော်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့2018ခုနှစ်ပျုံချန်းဆောင်ရွက်သည့်အိုလံပစ်ပွဲတော်အတွက်ကမ္ဘာတဝန်းကထောင်ပေါင်းများစွာသောဧည့်သည်တွေရောက်လာဖို့သတင်းနှစ်ပတ်လောက်လုံမှာပဲတောင်နဲ့မြောက်ကိုရီးယားနိုင်ငံတို့မှာတုတ်ကွေးကူးစက်ဖြစ်ပွားနေကြောင်းထုတ်ပြန်ထားပါတယ်။ရှားသည့်တုတ်ကွေး H1N1 ဖြစ်ပွားသူ8000ကျော်အထိပြုတွေ့ရှိထားကြောင်းမြောက်ကိုရီးယားပြည်သူ့ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။တုတ်ကွေးတန်ရရှိသူ32000လောက်ရှိပြီးကူးစက်ဖြစ်ပွားမှုတွင်ကလင်းငယ်သုံးဦးနဲ့လူကြီးတူသေဆုံးခဲ့ရကြောင်းမြောက်ကိုရီးယားချမ်းမိုက်ဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးချက်ချင်းနေတဲ့ကဖော်ပြထားပါတယ်မြောက်ကိုရီးယားနိုင်ငံတော်ဘက်မှာကူးစက်ဖြစ်ပွားနေတာမှာဖြစ်ပွားမှု28%ကမြို့တော်ပျုံယဲမှာဖြစ်နေတယ်လို့လည်းပြောဆိုထားပါတယ်အခုလိုအချိန်မှာ ဒီသတင်းပတ်မကုန်ခင်ပိုင်းကပဲတောင်ကိုရီးယားနိုင်ငံကဆိုမျိုးတော်အနီးကချက်ချံတစ်ခုမှာ H5N1 တုတ်ကွေးတွေတွေ့ခဲ့ရပါတယ်။တုတ်ကွေးတွေ့တဲ့မွေးမြေခြံတွေကနေချက်ကောင်ရင်၅သိန်းတုတ်တင်ပြီးကြက်ဥ၄သိန်းခွဲဖြည့်ဆည်းပြဖို့ခရိုင်အာဏာပိုင်တွေကညွှန်ကြားချက်ထုတ်ထားပါတယ်ခင်ဗျာ။
နိုင်ငံတကာမတန်ဆွမ်းအားကစားကော်မတီ IPC ကတောင်ကိုရီးယားနိုင်ငံပြုံချန်ဆောင်ရသည့်အားကစားပွဲမှာရုရှားအားကစားအဖွဲ့ဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ထားပေမဲ့ရုရှားအလံအောက်မှာတတိပုဂ္ဂလကစားသမားတွေအနေနဲ့တော့ပါဝင်ရှင်ပြိုင်ခွင့်ပြုမှာဖြစ်ပါတယ်။ရုရှားမတန်ဆွမ်းအားကစားကော်မတီ RPC ကိုအရင်ကတားမြစ်ဆေးဝါးအသုံးပြုမှုနဲ့ဆက်ဆက်ပြီးတားမြစ်တဲ့အကြောင်းIPC ရဲ့ဒီကနေ့ထုတ်ကြေညာချက်မှာပြောဆိုပါတယ်။ဒါပေမဲ့တားမြစ်စင်မတုံးဆွဲရေးဆောင်ရွက်ချက်တွေမှာရုရှားကော်မတီဘက်ကတိုးတက်မှုတွေရှိတာကိုအတိအမှတ်ပြုတဲ့အနေနဲ့အားကစားသမားတွေကိုတတိပုဂ္ဂလတွေအဖြစ်ရှင်ပြန်ခွင့်ပြုလိုက်တာဖြစ်ပါတယ်ရှင်
။နယူးယောက်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အနှစ်60မြောက် Grammy ဂီတဆုပေးပွဲမှာ Bruno Mars ကဒီနှစ်အတွက်အကောင်းဆုံးတေးဖန်နေမှုအကောင်းဆုံးတေးတက်ပြားဆုနဲ့အကောင်းဆုံးတေးသချင်းဆုတွေကိုစကူရရှိသွားပါတယ်။R&B တေဂီတာမျိုးစားမှလည်းမတ်စကပဲအကောင်းဆုံးတေးတက်ပြားစုအကောင်းဆုံးဖျော်ဖြေမှုစုနဲ့အကောင်းဆုံးတေးသချင်းစုတွေကိုရရှိသွားပါတယ် 24K Magic တက်ပြားအတွက်ရခဲ့တဲ့စုကိုလက်ခံရမှာမတ်စကဒီတက်ပြားတွေကသချင်းတွေကိုအချစ်ခံစားခြင်းနဲ့ရေးခဲ့တာဖြစ်တာမို့ဒီဂီတာတန်နဲ့အတူစီမျောလိုက်ပါပြီးအားလုံးကိုဝိုင်းကစေခြင်းတယ်လို့ပြောခဲ့ပါတယ်မတ်စအနေနဲ့နာမည်ကြီး rap ဆိုတော့ Cardi B နဲ့တွဲပြီးတော့လည်းသူတို့ရဲ့နာမည်ကြီးသချင်းတွေကိုစင်ပေါ်မှာမနေ့ကဖျော်ဖြေခဲ့ပါတယ်နောက်နာမည်ကြီးဆိုတော့ပင်ကတော့ဂျင်းပေါင်းမီနဲ့တီရှပ်ဝတ်ပြီးသူမရဲ့နောက်ဆုံးတက်ပြ Why Hearts Can't Be Broken ကိုစင်ပေါ်မှာတယောက်တည်းရက်ဆိုသွားခဲ့ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ငေးထိုက်တဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တော့ပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရခိုင်မျိုးရပါတီ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရတေတော်မျိုးနဲ့တရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှမတရားအသင်ဆက်သွယ်မှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုစစ်တွေအချင်းထောင်ကနေရတေတော်တရားရုံးကိုခေါ်ဆောင်လာတဲ့ရေလန်ခီဟာအနေအများလို့နဲ့လို့လည်းအမှုလိုက်ရှင်တွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်
။မြောက်ဦးအဓိကရုံးနဲ့ဆက်ဆက်ပြီးစစ်တွေအချင်းထောင်မှာဖမ်းဆီးချုပ်နှောင်ထားတဲ့အမ်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရသေတော်မျိုးနယ်တရားရုံးမှာနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန် 905 ခါခွေးကားငယ်အပြင်မတရားအသိပုံမှန်ဆက်ခွန်မြင်းဆောင်တစ်တို့နဲ့ဇန်နဝါရီလ29ဒီကနေ့မှာအစိုးရဘက်ကအမှုဖွင့်တရားစွဲဆိုလိုက်ကြောင်းစာရေးဆရာကိုဝေဟင်အောင်အတွက်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့ရှေ့နေတော်အေးနုစင်ကပြောပါတယ်
အမှုစားတင်စွဲဆိုလိုက်တာပေါ့ရစတကြီးဥပဒေပုံမှန်905ခါခွေးသားနဲ့နေတမှုစွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆက်ခွန်တင်းနဲ့တမှုစွဲတယ်။အခုစွဲတင်နေအဆင်ပဲ။ဒီနေ့ကျမတော့ဥပဒေအရောက်တော့မှုလိုက်ပေးမယ်ဆိုပြီးတော့ရှင်းနေကိုယ်စလေလွှဲစာတင်သွင်းတယ်ပေါ့
။စိုင်းစရာကိုဝေဟင်အောင်အတွက်အမှုလိုက်ရှင်းနေတွေအဖြစ်ဒေါ်အေးနုစိန်နဲ့ဒေါ်ဦးသန်းခိုင်တို့ကဒီကနေ့ကိုယ်စလေလွှဲစာတင်သွင်းခဲ့ပေမဲ့ဒေါက်တာအေးမောင်အတွက်တရားရုံးမှာရှင်းနေကိုယ်စလဲလွှဲစာလာတင်သူမတွေ့ရဘူးလို့ဒေါ်အေးနုစင်ကပြောပါတယ်ဒေါက်တာအေးမောင်အမှုအတွက်ရှင်းနေလိုက်ပြီးမဲ့သူနှစ်ဦးရှိတယ်လို့သူသိထားကြောင်း ANP ပါတီအထွေထွေအတွင်းမှူးဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့သိနေတာကတော့ဒေါက်တာအေးမောင်အတွက်အရင်တော့ဥပဒေခရိုင်ဥပဒေရရှိလုပ်ခဲ့တဲ့ဦးဆိုင်ရှင်မောင်နဲ့ဦးကျော်ညွန့်မောင်ဆိုတာလိုက်မယ်လို့ကျွန်တော်တို့သိတယ်နောက်တစ်ခုကထောင်ထဲမှာလည်းဒေါက်တာအေးမောင်နဲ့ဥစားရှိမောင်နဲ့ဥကျော်ညောင်နဲ့တွေးပြီးပြီလို့ကျွန်တော်တို့သိရပါတယ
်။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရသေးတော်မှာတရားရုံးထုတ်ဖို့အတွက်မနေ့6နိုင်လောက်မှာစစ်တွေအကျဉ်းထောင်ကနေရဲလုံညုံရေးချန်ရံပြီးပင်လယ်ဘက်ကနေစက်လီငယ်နဲ့ခေါ်ဆောင်လာတဲ့အတွက်အသက်အန္တရာယ်များတဲ့အခြေအနေမှာရှိခဲ့ကြောင်းရှင်းနေဒေါ်အေးနုစိန်ကပြောပါတယ်
။စစ်တွေထောင်ကနေအမြင့်ကျွန်းအဲ့ဒီမင်းဆောင်တရားအောက်ကနေစက်လီနဲ့ပင်လယ်ဘက်ပတ်ပြီးတော့ခေါ်လာတယ်အေးလည်းမခံနိုင်ဘူးပေါ့လေတုံးနေရတာပဲအေးအားကြီးလို့ဆိုတော့ဒေါက်တာအေးမောင်ကပြောတယ်ဝင်းဟောင်လည်းပြောတယ်လုံဆောင်ရေးကြီးတက်တက်ဆက်ရှိရလောက်ပါတယ်ဆိုတော့စက်လေကလည်းအရင်သေးတယ်ရာသီဥတုကြောင့်ဆိုင်းကလည်းအရင်ထန်တယ်အဲ့တော့စိုးရိမ်ရတဲ့အနေထားပေါ့နော်ဒါနဲ့အပြင်မှာဒီလမ်းကြောင်းတိုင်းပဲပို့မယ်ဆိုရင်စက်လေအကြီးကြီးတစည်းစီစဉ်ပေးဖို့ပြောခဲ့ရခဲ့စေခြင်းနဲ့
ဒေါက်တာအေးမောင်တို့ဒီကနေ့ပထမအဦးဆုံးရုံးထုတ်ချိန်မှာ ယသိတော်မြို့နယ်အတွင်းလုံညုံရေးတင်းကျပ်ထားတဲ့အခြေအနေနဲ့ပတ်သက်လို့သူ့အတွေ့အကြုံကိုဒေါ်အေးနုစင်ကပြောပြပါတယ
်။လုံညုံရေးကတော့တော်တော်လေးတင်းကျပ်ထားပုံရတယ်။ကျမကလည်းစစ်တွေယသိတော်ကားလန်းဆိုတာတဒါလုံနေတဲ့နေရာကခလီနဲ့ပဲကူးရတာကိုအဲ့နားရောက်သွားတော့ကျမတို့ကကူးပြီးမရှိဘူးဆိုတာဖြစ်သွားတယ်။အဲ့တော့ကျမတို့ကကိုယ်အဆက်ဆက်နဲ့ပေါ့လေစပီးဘုတ်လေးတစည်းလှမ်းမှာပြီးတော့ပြင်ခေါင်ဆိုတဲ့ရွာဟောင်းပေါ့အဲ့နေရာကနေပြီးတော့ကျမတို့ကူးပြီးတော့ရသေးတော်သွားလိုက်တယ်။အဲသွားပြီးတော့ကျမတို့ရှင်းနေကိုယ်စလဲလွှဲစာတင်တာပေါ့
ရသေးတော်တရားရုံးမှာဒေါက်တာအေးမောင်တို့နှစ်ဦးအပေါ်ဆွဲဆိုတဲ့ပုံမှန်905စက်ကွန်တစ်တုန်းနဲ့ပတ်သက်လို့ဦးထွန်းအောင်ကျော်ကအခုလိုမှတ်ချက်ပေးပါတယ်
။ဒီဒီဇင်ဘာ31ရက်ရခိုင်အချုံချာအားနဲ့ကြားဆုံးတဲ့နေ့လှုပ်လာတာ2013ကတည်းကလှုပ်လာတာ။ဒါပေမဲ့ဒီပြဿနာတွေတခုမှမဖြစ်ခဲ့ဘူး။ဒေါက်တာအင်းမွန်တို့ကိုဝင်းအောင်တို့ကခုရင်ထဲမှာရှိတဲ့စကားကိုလွတ်လပ်စွာပြောဆိုပိုင်ခွင့်အနေနဲ့ကျဉ်းသုံးတယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်တယ်။ခုရဲ့သမိုင်းထောက်ထားတဲ့ခုဖြစ်စီနေတဲ့ဆန္ဒကိုဗဒန်နဲ့ပြောရင်လည်းနိုင်ငံတော်ကိစ္စပေါက်ပြက်ပုံကားတယ်ဆိုတာကတော့အင်မတန်ကြီးလေးလွန်းနေတယ်နောက်ကျတော့မသိတော့ဘူးလေကျွန်တော်အနေနဲ့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဒေါက်တာအေးမောင်တို့နှစ်ဦးကိုလာမယ့်ဖေဖော်ဝါရီ6ရက်နေ့မှာဒုတိယအကြိမ်ရုံးထုတ်မှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်ခုတော့ကြောင်းသားသတင်းပဲဆက်ရအောင်ပါပညာရေးအသုံးစရိတ်မြင့်တင်ပေးဖို့ဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားအယောက်40ကျော်ကိုကျောင်းကထုတ်ပေးလိုက်တာဟာအယက်တာအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကပြောပါရယ်ပညာရေးအသုံးစရိတ်မြင့်တင်ပေးရေးအပါအဝင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ကတောင်းဆိုချက်ဆက်တစ်ချက်ကိုပါအစိုးရလွှတ်တော်အနေနဲ့အမြန်ဆုံးအကောင့်ထဲပို့ပေးဖို့ဆက်လက်ဆန္ဒထုတ်ဖော်သွားကြမယ်လို့လည်းဆန္ဒပြကျောင်းသားတွေကပြောပါရယ်ဒီလိုကျောင်းသားတွေကိုကြောင်းထုတ်ပေးရာဟာဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်နေတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်စတဲ့မြန်မာပြည်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကလည်းသဘောထားအတူတူကြီးညာချက်ထုတ်ပြန်ကြပါတယ်အသေးစိတ်မဆူမုံကပြောပြထားပါတယ
်ဟုတ်ပါတယ်ပညာရေးသုံးစိတ်တွန့်မြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ January 22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီတောင်းဆိုချက်ကိုတခြားပြည်နယ်နဲ့တိုင်းတွေကကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်ရတနာဘုံရမဲသိမ်းမိထီလာမိုးညင်းစတဲ့တက္ကသိုလ်ကျောင်းတွေကဆန္ဒပြကျောင်းသူကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းကနေပြီးတော့2019-2018ပညာသင်နှစ်မှာသင်ကြားခွင့်ကိုရပ်ဆဲလိုက်တာဟာဒီကနေ့အထိဆိုရင်တော့အယောက်40ကျော်သွားပြီဖြစ်ပါတယ်အခုလိုမျိုးကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းအာဏာပိုင်တွေဘက်ကထုတ်ပယ်နေတာဟာပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုကိုကောင်းထက်ကျော်ကပြောဆိုလိုက်ပါတယ
်ကျွန်တော်ကြားတာကတော့အကုန်လုံးဒီဘက်ကိုထုတ်မယ်လို့ကျွန်တော်တို့သိထားတယ်အခုချိန်ကြီးတော့ကျွန်တော်တို့တစ်ဖက်ဘက်နဲ့ထုတ်နေတာအခုဆိုအယောက်40ဒီဖြစ်သွားပြီတော့ညခန်းတော့မဖတ်ဘူးဒါပေမဲ့ကျောင်းထုတ်လိုက်တာကအဲ့ဒီကျောင်းသားတွေရဲ့ဘဝကိုတပ်လိုက်တာပဲလို့ကျွန်တော်ကအဲ့လိုပဲထုတ်နေတာနော်အဲ့တော့အခုသူတို့ထုတ်တဲ့ကျောင်းကြီးကနေရောကျွန်တော်တို့ကျောင်းသားတို့ခုရေးရှုတော့ကပဲကြည့်ကြည့်အမှုကြီးဆန်းနေဆန်းလို့နေနေလဲတိဝမှုမရှိဘူးကျောင်းသားတို့ခုရေးရှုတော့ကကြည့်လဲဘလို့ပါပြည်စုံနဲ့ဒါစိတ်ကန်းနေမဟုတ်ပါဘူးအဲ့ဒီစိတ်ကန်းနေကိုပဲဓမ္မဆက်တဲ့အစိုးရလိုအမိခံနဲ့ဟောဒီ NND အစိုးရကဆက်အသုံးပြုပြီးအခုလိုထုတ်နေတာပြည်နာရှင်ရဲ့လက်ဆုံးလုံးတွေလုပ်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်အခုလိုမျိုးကျောင်းသားတွေဆန္ဒထုတ်ဖော်လို့ကျောင်းကထုတ်ပေတာဟာဒီမိုကရေစီရဲ့အလေးအထားဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့လုပ်ရအတိုင်းပဲလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကလည်းကြေညာချက်ထုတ်ပါတယ်ကျောင်းသားတွေဂုဏ်သိက္ခာရှိရှိအမြန်ဆုံးကျောင်းပြန်တက်ခွင့်ပေးဖို့တောင်းဆိုတဲ့သဘောထားနဲ့ပတ်သက်ပြီး NNER ကပညာရေးသုတေသနနဲ့မူဝါဒရေးရာမှုမတူတူမှာကအခုလိုပြောပါတယ
်လူထုတင်မြှောက်ထားတဲ့အစိုးရဒါကိုနဲ့ဒီမိုကရေစီအလမ်းကြောင်းတစ်ချောင်းလုံးမှာအတူလက်တွဲခဲ့တဲ့သူတွေကအစိုးရဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီလူမျိုးကလာမှာဆိုကျွန်တော်တို့ဒါမျိုးတွေလုံးဝမရှိတော့ဘူးလို့မျှော်လင့်ထားတာပေါ့နော်အယိုးယိုးလေးပဲအရင်တွေ့ရင်လေအဲ့တော့တကယ်လို့ကိုအစိုးရမဖြစ်ခင်ကာလမှာတော့ဒီလိုဖိနှိပ်ချုပ်ချယ်ပြီးတော့ပေါ့နော်ချိန်ချောက်တဲ့ဥပဒေတွေကိုဒီတက်လာတဲ့အစိုးရဒီဒါဟာမတရားတဲ့ဥပဒေတွေပုံမှန်တွေစီကံစီမင်းတွေကိုဖျက်သိမ်းပေးနိုင်တဲ့အခွင့်အာဏာမျိုးသူတို့ရသွားပြီဆိုပြီးတော့ကျမတို့အဲဟိုမျှော်လင့်ထားတာပေါ့ဒါပေမဲ့လက်တွေ့မှာတော့အဲ့ဒါကိုဆက်ကျင်သုံးတဲ့အစိုးရပဲသွားဖြစ်နေတော့အမတို့တော်တော်လေးနားမလည်နိုင်အောင်လည်းဖြစ်တယ်စိတ်လည်းပြင့်မိရပေါ့နော
်ကျောင်းသားတွေအနေနဲ့ကတော့သူတို့အဓိကတောင်းဆိုတဲ့ပညာရေးအသုံးစရိတ်မြင့်တင်ပေးရေးအပါအဝင်ဦးသိန်းစိန်ဆိုရလက်ထက်တုန်းကငြင်းငြမ်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့တော့ကတောင်းဆိုချက်17ချက်ကိုလည်းတပါးတည်းတောင်းဆိုသွားကြမှာဖြစ်တယ်လို့ဘကသကျောင်းသားကိုကောင်းထက်ကျော်ကပြောပါတယ်
ဒီညာရေးတောင်းဆိုမှုတစ်ခုခဲရတော့ဒီပြဿနာကိုပြေလည်နိုင်မှာမဟုတ်ဘူးဒါဟာအရင်းခံပြဿနာမဟုတ်ဘူးအရင်းခံပြဿနာကတော့ကျွန်တော်တို့သဘိတ်မောက်ခဲ့တယ်ဓမ္မဆီပညာရေးသဘိတ်စစ်ကြောင်းကတောင်းဆိုခဲ့တယ်ဓမ္မဆီပညာရေးတောင်းဆိုခဲ့တဲ့ဆက်ရက်ကိုအစိုးရအနေနဲ့ဖြည့်ဆင်းပေးပါလို့ကျွန်တော်တို့တောင်းဆိုရတာပဲဖြစ်ပါတယ
်ပညာရေးဝန်ကြီးဌာနအဆင့်မြင့်ပညာဦးစီးဌာနတို့အနေနဲ့ကျောင်းထောက်ခံကျောင်းသားတွေကျောင်းပြန်တက်ခွင့်ရဖို့အမြန်ဆုံးဖြည့်ဆင်းဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုက္ကဋ္ဌဦးတူတာကလည်းကျောင်းသားတွေရဲ့အရေးအမြန်ဆုံးပြေလည်စေချင်ပါတယ်လို့ခုလိုပြောပါတယ
်လောလောဆယ်ဖြစ်နေတဲ့ပုံမှာကျွန်တော်တို့အားလုံးအဆင်ပြေအောင်တော့ကျောင်းပြန်လက်ခံပေးလိုက်ပါတော့အဲ့ဒါဆိုတော့အဆင်ပြေသွားမှာပါဟောနှစ်ဦးနှစ်ဖက်အဆင်ပြေပြီမဲ့နီးကိုပဲကျွန်တော်တို့ရှာမှာပါတော့
အခုချိန်ထိကတော့ကျောင်းသားကျောင်းသူအယောက်40ကျော်ကို2019-2018ပညာသင်နှင်းမှစထုတ်ပေကြောင်းအကြောင်းကြားစာတွေကိုဇက်တိုက်ဆိုသလိုပမောက္ခချုပ်ရဲ့ကိုစားသင်တန်းရေးရာဌာနမှုကပမောက္ခချုပ်ဌာနမှုကျောင်းဦးတွေအားလုံးစီကိုအကြောင်းကြားစာတွေဇက်တိုက်ပေးပို့နေတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြတော်တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ပမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုဒီလထဲတွားရောက်ရမှာဖြစ်ပေမဲ့မြန်မာအစိုးရကအဝေမခံတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့တိုင်းရင်းသားလူအခွင့်အရေးအဖွဲ့ရေးရှမ်းဒုက္ခသည်စခန်းကော်မတီရနဲ့လက်နက်ကိုင်အဖွဲ့အစည်းတို့ကိုမနေ့ညနေမှာတွေ့ဆုံခဲ့ရတာပါဒီတွေ့ဆုံမှုမှာရှမ်းပြည်နယ်အတွင်းလူအခွင့်အရေးချုပ်ပေါက်ခံရဆက်ဖြစ်စဉ်တွေကိုမှတ်တမ်းယူဆောင်သွားတယ်လို့တွေ့ဆုံသူကော်မတီဝင်တွေကပြောပါတယ်မစ်ရန်ဟီလီအနေနဲ့အခုတွေ့ဆုံမှုတွေကိုတည်င်းမထုတ်ပြန်ဖို့ကိုလည်းပန်ကြားထားပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းမြန်မာပိုင်းတည်င်းထောက်နိုင်ကုန်းအိမ်ကနေတည်င်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမြန်မာပြည်တွင်းဝင်ရောက်ဖို့အစိုးရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွေရေးသုကုစလဲဗမခရန်ဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွေရေးချိုးဖောက်ခံနေရဆဲခြင်းတွေကိုအစီရင်ခံစာမှာထည့်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစီအွေတက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်သူကအခုလိုပြောပါတယ်
အခုဒီမှာဒီဆိုင်ကြီးမှာရှင်းနေတဲ့အဲအစီအစဉ်လေးကနော်သူရဲ့နောက်ဆုံး report မှာခေတ်ဒီဘုတ်တုတ်တော့တောက်ဆူလက်အဲဒီ celebrate ကျွန်တော်ပြေးနေပါတယ
်ရှမ်းလူခွေရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့ Miss Yan Healy တို့မနေ့ကထိုင်းနိုင်ငံတွင်တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့ Miss Yan Healy ကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ္စယန်ဟီလီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအစီရင်ခံစာပြီးတက်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူခွေရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်လေးကိုတော့ရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုဆိုပါတယ
်ရှမ်းလူအခွင့်အရေးအဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခတဲ့နဲ့ဆိုင်တဲ့ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ့နော်ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရေးချိုးဖောက်ခံရတယ်ဥမာ MCA လက်မှတ်မထိုးရတဲ့အဖွဲ့တွေရဲ့နေနေမပြောနဲ့ပေါ့နော်အခုအပြည့်ရထားတဲ့ RCSS SSA ထိန်းချုပ်နယ်မြေမှာတော့ RCSS နဲ့ပတ်သက်တယ်ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်။တက်ကနေပြီးတော့မှပြစ်စီထမ်းခိုင်းတာတွေရှိတယ်။အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်။ကျူးလွန်ခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးလီကိုသူတို့ကစာတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့တော့ပြောတယ်ရန်ဟီလီဘက်ကလည်းသူကနားထောင်ပေးတယ်မှတ်တမ်းယူသွားတယ်ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတတိနေကိုထုတ်ပြန်လို့မရဘူ
းဒါအပြင် NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အေရာချုပ်ဆိုင်းမင်းကဆက်ပြောပါတယ
်ဆိုင်းမင်းကတရားပွဲနဲ့တွေ့ပြီးတော့လက်နက်ကိုင်အဖွဲ့၃ဖွဲ့ရှိတဲ့ KNPD SSCV ပြီးတော့ ANC ပေါ့လက်ရှိအဖြစ်ပြက်နေတဲ့နိုင်ငံရေးအခြေအနေပေါ်တော့
ဗမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုသီလထဲမှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာဆိုရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝေရောက်ခဲ့တာဖြစ်ပါတယ်ဗမောက္ခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေရေးကျူးလွန်မှုအစီရင်ခံစာကိုအပြည့်အစုံရေးပြီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာသမ္မတကလည်းအယသားတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ရှမ်းလူခွေရေးဖွဲ့ရဲ့ပြောရေးစုခွေရှိသူစိုင်းလွန်တိုင်းကခုလိုပြောပါတယ
်တိုက်ပွဲဖြစ်တဲ့ကြာကာလမှာကရာဒီကတွေကဒီလေယာသွားလာရင်းနဲ့မတင်တာလို့ပါလို့ဒီဆရာဖြစ်တဲ့ကနေပြီးတော့ဒီဖမ်းဆီးတာတော့နှက်ဆက်တာတော့ရှိရတယ်ကျွန်တော်တော့တောင်းဆိုချင်တာကဖြစ်မဲ့ပြည်သူတွေဆိုတော့အမြန်ဆုံးဆက်ချင်းပြန်လို့ပဲပေါ်ပါတယ်ဒီဖမ်းဆီးတဲ့လူတွေအခု၄ယောက်ရှိတယ်နော်ဒီပေါ်မြတ်နေတယ်ဘုံမြတ်များသားနဲ့ဒီဝမ်မြတ်များသားမလွတ်တဲ့ဟုတ်လား
ဖန်စီကံရွာသားတွေပြန်လှုပ်ပေးဖို့ကိုလည်းရှမ်းလူခွေရေးမှန်တိုင်ဖွဲ့ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပမောက္ခရန်ဟီလီအနေနဲ့ဇန်နဝါရီလထဲမြန်မာနိုင်ငံကိုသွားပြီးလူခွေရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့ရှိနေပေမဲ့လည်းပြည်ဝင်ခွင့်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငင်းဆန်ခဲ့ပါတယ်။ Dilu Nisan Daha, Pigre Sulain Laga, Yamaninga Ki Sembi, Kula Lukuye Kaunsigu Tinwinkere, Mesha Hili Yasinganzaha, Bella Bi Miazamu Mushida, Akulu Somisa Chara Pichao, Yamasuyaga, Jambian Kevare. Lashi Shamine, Chimine Dwema, Yamadamrone, Tainan Lanagai Poruja, see Yibuti Bukari, Pibuani Zepidlu. Dilu see Yetima Mudu, Ayatari Boma, Pansi Yu Mudu, then a Jizune Pika Mujau, Tikai Tezo, Tayan Yashi Mudu, Sashida, Luku Ye Chuba Mupisinu, Shin is Elu, Luku Ye Saji Lila Duriga, Piovaratamia.
Nango in the name people to Ravashin, Kuro Shine Uguni Lojan Kayar at the Nipi Kana Jang Tim Biawame, Amura Democracy Puerto Ubre Jambe, the Ya Ludo Shine Uguni, Yang only Sima Tanane Lojan, Tapia Kayara, Tikini Suin, the Nit Dinin Piawai, Tabime Amandiane, the Ya Miata Mumushidere Apo Amea Bulo, Wipandu Rishidulo, Edilu Puesi people, Luraima, Tawan Shirelo, Nangano Time Bikampoko, to On San Sujigale, Tikine Shineji Ugunine, Gune Wino, Jason Chin, the Nipi Amawe Kanao, people at the one Mapio.
ဆိုထားပါတယ်အပြည့်စုံကတော့ပြိုအေးမြန်မာပိုင်းတင်ထောက်မမင်းမြင့်ခိုင်ကပြောပြထားပါတယ်ရှင်တရားလွတ်တော်ရှင်နေကြီးဥကိုနီရန်ကုန်လေးစိတ်မှာတနက်နေ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာဒီကနေ့2018ဇန်နဝါရီ29ရက်နေ့မှာတနက်ပြေးပါပြီတရားလွတ်တော်ရှင်နေဥကိုနီနဲ့အငားရင်မောင်ကိုနေဝင်းတို့လှုပ်ကြံခံရပြီးသေဆုံးတာတနက်ပြေးတဲ့အထိတရားစီရင်ရေးစနစ်အပေါ်အာမရသလိုအမှန်တရားနဲ့တရားမျှတမှု
ုက်တွန်းလိုက်တယ်လို့ပွဲချင်းပါဤတာဝန်ခံကိုထွန်းကြီးကပြောပါတယ
်။နိုင်ငံရေးအရလောက်ချန်တက်ဖြတ်ခြင်းခံရရတဲ့ဆရာဦးမော်ဒီနဲ့ကိုနေဝင်းတို့အတွက်အမှန်တရားနဲ့တရားမျှတမှုကိုတောင်းဆိုဖို့ရည်ရွယ်တဲ့ဆိုတဲ့အကြောင်းကိုအတိအမြင်ကျင်ညာကြပါလေ
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းရှီနေကြီးဦးကိုနီနဲ့ကိုနေဝင်းတို့ဟာလူသေးပေမဲ့နာမည်မသိသူတွေဖြစ်ကြပြီးအမှန်တရားနဲ့တရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့အတွက်လူတိုင်းမှာတာဝန်ရှိတယ်လို့ရှီနေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြားဆုံးချက်တစ်နှစ်ပြည့်အောက်မေဘွယ်အခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာပြောဆိုထားပါတယ်။တရားလွတ်တော်ရှီနေဦးကိုနီတည်ဆုံပြီးတစ်နှစ်ပြည့်တဲ့အထိရုံးချိန်ပေါင်း50ချိန်ရှိပြီဖြစ်ပြီးအမှုဟာတရားလိုပြတတ်သေးတွေကိုစစ်ဆေးတဲ့အဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ရှီနေကြီးဦးကိုနီလိုလားကြတဲ့တရားဥပဒေစိုးမိုးရေးဆိုတာဟာလက်ရှိဥကုန်ဤအမှုပေါ်မှာတော့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားလို့တန်တရားဖြစ်မိတယ်လို့တရားလွတ်တော်ရှိနေဥခင်မောင်ထေကပြောပါတယ
်။အလုံးအတော့အပြင်မှာတည်နေတာပဲ။ကိစ္စတွေကိုရောက်လာနိုင်တဲ့လုံလောက်တဲ့တက်တဲ့ခံချက်တွေရှိမရှိဆိုတာကဒါကနဦးဆောင်ရွက်တဲ့အဖွဲ့အစည်းတွေပေါ်မှာမဟုတ်သေးတဲ့တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါပဲလေ
။လက်ရှိဥကုန်ဤအမှုဖြစ်စဉ်မှာလုံလောက်တဲ့တက်တဲ့ခံချက်တွေကိုရဲတပ်ဖွဲ့ဘက်ကနေမရဘူးလို့လည်းဥခင်မောင်ထေကပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာတရားဥပဒေစိုးမိုးရေးမရနိုင်တာမို့ဥက္ကုဏီကြဆုံးခြင်းအတွက်အမှုမှန်ပေါ်ပေါက်ဖို့မလွယ်ဘူးလို့တရားလွတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ
်။အဲဥက္ကုဏီကြဆုံးခြင်းကကျွန်တော်တို့သူ့မိသားစုတွေဆုံးရှုံးတာပေါ့။ကျွန်တော်နိုင်ငံအခုလုံးတဲ့တရားဥပဒေစိုးမိုးရေးကိုချိန်ခဲ့တာ
။အငားရင်မောင်းကိုနေဝင်းရဲ့ဇနီးဖြစ်သူကလည်းအမှုရှေ့ကြလာတဲ့အပေါ်မှာအားမရသလိုအမှုမှန်ပေါ်ပေါက်စေလိုတယ်လို့အခမ်းအနားမှာပြောဆိုခဲ့ပါသေးတယ်။ဒီကနေ့ကျင်းပတဲ့ရှေ့နေကြီးဥကိုနီနဲ့ကိုနေဝင်းတို့ကြာဆုံးခြင်းတနည်းပြအောင်မိပွဲအခမ်းအနားကိုဘာသာပေါင်းစုံအဖွဲ့ကခေါင်းဆောင်တွေရှေ့နေတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်လူရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရဲ့အပါအဝင်အခြားနိုင်ငံတကာတန်မတ်တွေလည်းဒီခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအပွဲချုပ်ဥပဒေအကြံပေးတရားလွတ်တော်ရှေ့နေဥကိုနီကြာဆုံးခြင်းတနည်းပြအောင်မိပွဲအခမ်းအနားကို NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်လာတာတော့မရှိပါဘူးရှင်။
မမြင်မြင်ခိုင်တင်ပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီစီစဉ်နေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြင်ခိုင်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25-30 နဲ့လိုင်းလက်မီတာ 190 ကနေည 10:00 အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်အပြင်ဘလော့ကာတွေပြောသည့်မြအပတ်စဉ်ကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါးဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနိုင်မယ်။ရေမီပါဝါပြည့်စုံသင်ရှင်းတဲ့အင်ယာတွေရှိမယ်။ပညာရေးစနစ်တွေပိုကောင်းမွန်လာမယ်။ဤပညာတက္ကနိုလော်ဂျီတွေကို
အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့အမမျက်ဖြူဖြူကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကလူငယ်တွေအကြားမှာတဖြည်းဖြည်းရေပန်းစားလာနေတဲ့ Oway Ride အငားယဉ်စနစ်ဟာအမေရိကမှာလိုပဲတက္ကစီအငားယဉ်တွေစား Uber နဲ့ Lyft စားတဲ့ခီးတယ်ရီဇင်းုံတက်တာစွာနဲ့ငားစီနိုင်တဲ့တယ်လီဖုန်း application နဲ့ကြိုတင်မှာယူနိုင်တဲ့အငားယဉ်စနစ်မျိုးဖြစ်ကြောင်း Head of Oway Ride Company အကြီးအကဲဦးကျော်မင်းဆွေကပြောပါတယ်Oway Ride ဟာမြန်မာနိုင်ငံကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကခရီးသည်တွေအတွက်ဈေးနှုန်းသက်သာပြီးလုံခြုံစိတ်ချမှုရှိစေမဲ့အစီအစဉ်ဖြစ်တယ်လို့လည်းပြောပါရယ်။ဦးကျော်မင်းဆွေကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်။အမေရိကန်မှာဆို Uber တို့ Lyft တို့အမျိုးမျိုးပေါ့နော်။ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတိတိကျကျ register လုပ်ထားတာမတွေ့ရဘူးဗျကျွန်တော်ရန်ကုန်မှာဆိုလိုချင်တာတက္ကစီ driver တယောက်ကလည်းပဲဂျုံတဲ့ driver ဟာဂျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျ။အ
ဲ့တော့ Oway Ride ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကအဲ့တော့ရေမောင်းလိုင်းစင်အနီးရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျ။အဲ့လိုလား။
ဟုတ်ပါတယ်ခင်ဗျာရေမောင်းလိုင်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုင်စင်လို့ခေါ်တယ်ရေမောင်းလိုင်စင်အညိုလိုပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုင်စင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလောက်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိရပါဘောနော်ဒီတက္ကစီမောင်းနေတဲ့ရေမောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်ပတ်သက်တဲ့ကိုရေးကိုတာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါရခင်ဗျာပြီးလို့ရှိရင်အဲ့ကိုရေးကိုတာအချက်လက်အပြည့်စုံမှာပမာဏလေးဆိုရရက်ွက်ထောက်ဆက်ရထောက်ခံစာရဲစကန်ထောက်ခံစာအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training နဲ့ပေးတယ်ပြီးရင်သူတို့ဒီရင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training နဲ့ကျွန်တော်တို့ပေးပါရဗျာပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်အတွင်းမှာကျွန်တော်တို့သူတို့ Oway Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတော့ကောတပတ်ရခိုင်နှုန်းအဖြစ်ပေါ့တပတ်ကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်တယ်ဆိုရင်ဥပမာအဖြစ်တပတ်က တရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတွေရောဘယ်လိုတတ်မှတ်တယ်လဲဗျဟိုဟိုဟာနဲ့ company နဲ့ဟို driver ကြားလို့
ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ပဲနိုင်ငံတကာ company နဲ့ရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က 10% ရခိုင်တော့ပဲယူပြီးတော့ driver တွေက 90% ရခိုင်တော့ရပါတယ်ခင်ဗျာ
အော်
ကျွန်တော်အားရတဲ့တောင်းလို့ပေးထားပါတ
ယ်ဈေးနှုန်းကတဘွားမြို့ရည်ကနေပြီးတော့တဘွားတောင်းကလာလောက်သွားနေတယ်ဆိုတက္ဆီသမားရဲ့ပါဇက်ထဲမှာပဲဈေးရရှိတာဟိုပြီးတော့ဟိုဈေးစစ်တာဘာညာ customer နဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါဇက်ထဲမှာရှိတယ်လို့ပဲရေးပူတာရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ over ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့ဆန်နှုန်းနဲ့တတ်မှတ်တယ်လဲဗျာ
အာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တွက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
overway ride ဟာဒီဟောပေါ်လုံုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ overway ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု overway ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် overway ride ကတာဝန်ယူသွားတယ်ဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟောပေါ်ဟိုခီးတဲ့တခုကိုထိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟောပေါ်ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့။ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စစ်စီးတွေ99ရာခိုင်နှုန်းကတော့ဒေတာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်မောင်းများစွာပြန်တဲ့စစ်စီးတွေပြန်ခဲ့တာလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေဆက်ဆိုင်တွေပြန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါလေးအကုန်လုံးကကျွန်တော်တို့ရာခိုင်နှုန်းပြန်ရတယ်။အဓိကကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီးဆိုတာနဲ့သူတို့ bad driver နဲ့ bad passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေကသွားလဲဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Tarman taxi driver တယောက်နေနဲ့လမ်းပေါ်မှာကောက်ပြီးတော့တားတယ်ကောက်ပြီးသွားတယ်ဆိုရင်ဘယ်ယာဉ်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူး။ဘယ်သူမှလည်းမသိဘူးစီးသွားတဲ့လူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့အပြင် data ကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရဆိုရင်ချက်ချင်းကျွန်တော်တို့က action လုပ်ရပါတယ်ဗျာနောက်တစ်ခုက driver တွေပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာတိုင်းမှာဝန်ထမ်းပေးတယ်ပြီးရင်သူတို့ကို suspend လုပ်လိုက်တာပေါ့နော် device suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်လေးဒီကျွန်တော်လုပ်တာရှိပါခဲ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overway company နဲ့အနေနဲ့ကတော့ဒီဟို application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများအဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါအောင
်ကျွန်တော်တို့ဒီ OA ride hailing တခုတည်းပဲပြောမှဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
အမေရိကန်ပြည်သူ့ရဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်ဆန်တို့ကြားအပြန်အလှန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့သိရောက်မှုတွေရှိသွားပါလဲလာမယ့်အင်္ဂါနေ့ညပိုင်းတဲရဲလီလိုက်မှာဆွေးနွေးသွားဖို့ရှိပါတယ် Pawan Sunni Mimalu at Russian in Hine, Kue telephone Namadu, Jotin Pipu Tame Suin, Vue Dead Elices in Lento de Chima, Koyma Pipari. The Mamho Kuamin, you Sane, Migonigu, Sane Pissi, Ata Fine Pissi, Jubra Pipu Talule Yawari. Vue Mimawaya phone Maga, Dit Nitonyan Nip, Don Shin Nip, Nanganga Li Pipiro. Email Saga, Bummies Egg Vue News dot com Pipari. Pawan Sunni Mimian Jamet Russian with Jubarak.
VOA American အသံရေးတရလေးလိုက်အစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းမစင်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ Cyber Bullying လို့ခေါ်တဲ့ Internet Online ပေါ်မှာတယောက်ခွေယောက်ကိုမတော်မတရားပြောဆိုတဲ့အနေနဲ့အကြောင်းနဲ့ဘလို့အခြေအနေတွေဟာ Cyber Bullying ဖြစ်တဲ့ဘလို့သိနိုင်တယ်ဘလို့ကာကွယ်တားဆီးနိုင်တယ်ဆိုတာတွေကိုဒီသတင်းမှ Blogger ပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမှခင်ဖြူတဲ့အတူတင်ပြထားပါရရှင
်။ဘက်ကင်ဖြူတွေ့ရေInternet ကိုလူတွေကြဲကြဲပြန့်ပြန့်အသုံးပြုလာကြတာနဲ့အမျှ Online ပေါ်မှာတယောက်ပေါ်တယောက်မဟုတ်မတရားပြောတာဝေဖန်အပုတ်ချတာလောက်ကြံဆွဆွဲတာချင်းချောက်အကြက်ကိုင်ငွေညစ်တာစတာတွေလည်းအဖြစ်များလာတယ်နော
်ဟုတ်တယ်ရှင်အဲ့ဒီလိုလောက်ရက်မျိုးတွေကို Cyber Bullying လို့ခေါ်ကြတယ်မဟုတ်လား Cyber ဆိုတာကကျမတို့နေ့စဉ်သုံးနေတဲ့ Online ကိုခေါ်ပြီး Bullying ဆိုတာကတော့တိုက်ရိုက်ပြောရရင်တော့အနိုင်ကျင့်ပို့ကြတာပေါ့ရှင် Cyber Bullying ဆိုတော့ Online ပေါ်မှာအနိုင်ကျင့်ပို့ကြတာပေါ့ဒါပေမဲ့တကယ်တမ်းကျတာမန်နားလေတဲ့အနိုင်ကျင့်ပို့ကြတယ်ဆိုတာထက်အများကြီးပိုဆိုးပါတယ်
ဟုတ်ပါတယ်ဒါကြောင့်လဲအင်တာနက်ကိုကြဲကြဲပြန့်ပြန့်သုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပြည်သက်တွေအတွက် Cyber Bullying အကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပ
ါ Cyber Bullying ဟာ Cell Phone, Computer, Tablet စတဲ့ Digital နှီးသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်မျှဝေနိုင်တဲ့ Online ပေါ်က Social Media တွေဆွေးနွေးခန်းတွေဒါမှမဟုတ် Computer Game ကစားတဲ့နေရာတွေမှာဖြစ်နိုင်ပါတယ
်တယောက်ယောက်နဲ့ပတ်သက်ပြီးမကောင်းသဘောပါတဲ့ညှနာစီတဲ့မှားယူနေတဲ့ဒါမှမဟုတ်စိုးရွားတဲ့အကြောင်းအရာတွေကိုပို့တာတင်တာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါအပြင်တယောက်ယောက်ကိုအရှက်ရစေတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စေတဲ့ပုဂ္ဂိုလ်ရေးသို့မဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာFacebook, Instagram, Snapchat နဲ့ Twitter တို့လို social media တွေ phone, computer နဲ့ tablet တွေကနေပို့တဲ့ SMS စာတိုတွေနောက် Facebook Messenger လို့ချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ
်။ Cyber bullying အနေနဲ့ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆက်ကျော်သက်လူငယ်တွေပါ။အထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေ၊မတန်ဆွမ်းသူတွေလူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာစိုက်ဘာဘူးလင်းအန်ဒရယ်ကိုပို့ပြီးကြုံရနိုင်ခြင်းရှိပါတယ်
။ဝါရာ၊ပိန်နာ၊မြင်မှန်တက်ရတာ၊ဝစ်တဲ့အဝစ်အစားနောက်အတန်းတွေကိုလူအစ်စ်အနေနဲ့ရောက်လာတာစသည်အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာစိုက်ဘာဘူးလင်းကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပျော့ညံ့တယ်လို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းစိုက်ဘာဘူးလင်းအန္တရာယ်ကြုံရနိုင်ခြင်းရှိပါတယ်
။ဒါအပြင်ဘလူကလေးတွေဟာစိုက်ဘာဘူးလင်းလုတ်တက်တယ်ဆိုတာကိုလေးလာတတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းနဲ့ကလေးမျိုးတွေဟာစိုက်ဘာဘူးလင်းလုတ်နိုင်ခြင်းရှိသူတွေပါ။
အလွယ်တကူဒေါသထွက်စိတ်ကတိကအောက်ဖြစ်တတ်တဲ့သူတွေနောက်မိဘရဲ့အထင်ကွနဲတာဓမ္မမဟုတ်ရင်လေမိသားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေတခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေနောက်စီကန်းလိုက်နာဖို့ခက်ခဲတဲ့သူတွေကြံ့ကြံ့တန်တန်လောက်တာကိုကောင်းတယ်လို့မြင်တတ်သူတွေတခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလေစိုက်ဘာဘူးလင်းကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ်
ကိုကလေးဟာစိုက်ဘာဘူးလင်းအန်ဒရယ်နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတည်တည်လေးလေ့လာဖော်ထုတ်ထားတာရှိပါတယ်။စာတို့ Facebook Message ဒါမှမဟုတ် Email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာ။ကြောက်မသွားခြင်းဒါမှမဟုတ်နေမကောင်းခြင်းအောင်ဆောင်တာ။ Online မှာသူပါတွေလုပ်တယ်ဆိုတာပြောမပြခြင်းတာ။ Online အသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထွက်ဒါမှမဟုတ်စိတ်တက်ကြတာတွေဟာသိနိုင်တဲ့အခြေအနေ၅ခုပါ
။နောက်ထပ်အခြေအနေ၅ခုကတော့ computer ဒါမှမဟုတ်ဖုန်းကိုသုံးနေရင်လည်း ရုတ်တရက်ပိတ်ပစ်လိုက်တာဓမ္မမုတ်ထထွက်သွားတာနောက်တငယ်ချင်းတွေမိသားစုဝင်တွေနဲ့အထီအထွေမလုပ်တာရှင်းမပြနိုင်တဲ့ခေါင်းကိုက်ပိုင်းနာတာတွေဖြစ်လာတာညဘက်မှာအိတ်မပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုကိုကိုတက်သေးဖို့စဉ်းစားတာဒါမှမဟုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ
်ဆိုင်ဘာဘူးလီယင်အန်ဒရယ်မကြုံရအောင်တားဆီးနိုင်တဲ့အချက်ဆက်ချက်ကိုလည်း cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ် cyberbullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပို့ကိုရေးအချက်လက်တွေကိုတရားသိမ်းထားပါတခြားလူတွေလုံးဝမသိမမြင်ပါစေနဲ့ဒါအပြင်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ချင်းမဖြစ်ပါစေအဲ့ဒီအချက်လက်တွေကိုမပေးပါနဲ့အခြားလူတွေသိသွားပြီဆိုတာနဲ့ပြောင်းပြစ်ပါ
ဆိုရှယ်မီဒီယာပေါ်မှာကိုယ့်ထက်ပုံကိုတင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင်ကျန်းတဲ့တစ်ကမ္ဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရဲ့လားဆိုတာစဉ်းစားပြီးတော့မှတင်ပါဆိုင်ဘာဘူးလင်းလုပ်တဲ့လူတွေဟာကိုယ့်ထက်ပုံကိုသုံးပြီးကိုယ့်ကိုကောင်းကောင်းတွတ်ခါပေးနိုင်ပါတယ်ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေစာတိုတွေ Facebook Message တွေကိုလုံးဝမဖွင့်ပါနဲ့
website တွေဒါမှမဟုတ်ကိုသုံးတဲ့ internet explorer တို့ firefox တို့ safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့ computer ဒါမှမဟုတ် cell phone နဲ့သုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါအထူးသဖြင့်စားကြည့်တဲ့လူနေရာမျိုးက computer မှာ facebook သုံးပြီးပြီဆိုရင် log out လုပ်ပါကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့ကိုတင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နိုင်တာကြောင့်အလုတ်တို့ပညာရတင်စုတို့အလုတ်တင်အခွင့်လန်းတို့စတာတွေဆုံးရှုံးသွားနိုင်ပါတယ်
ဆိုင်ဘာဘူးလီအန္တရာယ်ကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မာရောလူကြီးမိဘအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ်ဆိုင်ဘာဘူးလီအလုပ်ခံရတာကြောင့်ကိုယ့်ကိုယ်ကိုသက်သေသွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင့်လာပါတယ
်မြန်မာနိုင်ငံမှာအင်တာနက်သုံးစွမှုကျေပြန့်လာတာတိတ်မကြလာသေးတာကြောင့်ဒီလိုပြဿနာမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူးရှိမနေဘူးလို့လည်းတေချာပေါက်မပြောနိုင်ပါဘူးအားလုံးပဲအထူးသတိထားသင့်ပါတယ်လို့တိုက်တွန်းတင်ပြလိုက်ရပါတယ်ခင်ဗျာ
အွန်လိုင်းပေါ်ကနေတရားရောက်ကိုမတော်မတရားပြောဆိုကြတဲ့အနေရတွေအကြောင်းကိုကျွကျသိန်းကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလာမီတာ190လောက်ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အော်စကာတစ်ကြိုစီးရင်မှာပါတဲ့ The Boss ရုပ်ရှင်ဇာတ်ကားဘာကြောင့်လို့ပြောများနေတာပါလဲ။ဒီရုပ်ရှင်ကအချိန်အခါနဲ့အလိုက်ပါပဲဆိုလို့ဘယ်လိုဇာတ်ကားမျိုးလဲဆိုတာမေးစရာပါ။ဒီလိုကဘာသလားထင်ရှားတင်ပေါ်ကြောကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကသတင်းတွေကိုတက်တန့်ရောင်သတင်းလောအစီအစဉ်မှာမအေးသန္တာကျော်ကတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့အကယ်ဒမီစုပေးပွဲမှာအကောင်ဆုံးရုပ်ရှင်ဇာတ်ကားနေရာမှာတက်ကြိုပေးခံရတဲ့ The Boss ရုပ်ရှင်ကားလူပြောများနေတာဘာကြောင့်ကိုရိုက်ထားလို့ပါလဲပြည်သက်ခပါရီဖက်ရှင်တင်ပတ်မှာ Chanel ရဲ့ Oakdor Fashion ဖန်တီးမှုလဲရာတွေဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကတင်ထူထွားတာကိုပြောပြပေးသွားပါမယ်စုရီအများကြီးရရှိထားတဲ့ Hollywood ကနာမည်ကျော် Director Steven Spielberg ရိုက်ကူးတဲ့ The Post ရုပ်ရှင်ဇာတ်ကားဟာအချိန်ခါနဲ့အလိုက်ထွက်လာတဲ့ရုပ်ရှင်ကားဖြစ်တယ်လို့သတင်းကြီးနေတာပါဒီရုပ်ရှင်ကားကအစာနယ်ဇင်းလွတ်လပ်ခွင့်ဒီမိုကရေစီပြီးတော့အစိုးရရဲ့အရှုတ်တော်ပုံကိုဖောက်ချမှုအစိုးရကြားတွေကပွေလီတဲ့လိန်ညာမှုတွေအကြောင်းဇက်အင်လာလာနဲ့ရိုက်ပြထားတဲ့ရုပ်ရှင်ဖြစ်ပါတယ်ဒီကားကိုဇက်အင်တဲရိုက်ထားတဲ့1980ပြည့်လွန်တော့ကအမျိုးသမီးမဝါရာဟာအခုခေတ်လိုပဲအားကောင်းကောင်းနဲ့တည်ရှိနေခဲ့တယ်ဆိုတာကိုလည်းတနည်းတစ်ပုံနဲ့မိမောင်းထိုးပြခြင်းနဲ့ရုပ်ရှင်ကားဖြစ်ပါတယ်လို့ဒီရုပ်ရှင်ကားဖန်တီးသူတွေကပြောပါတယ်ရုပ်ရှင်စုကြီးတွေအတွက်တစ်ကြိုရွေးချယ်ခံရတာတွေတကယ်ပဲစုရတာတွေအများကြီးရှိထားပြီးသား The Post ရုပ်ရှင်ကားဟာ American စစ်ဌာနချုပ် Pentagon ကအရေးကြီးစာရွက်စာတမ်းတွေသတင်းတောက်တွေလက်ထက်ရောက်လာပြီးတော့ဒါကို New York Times သတင်းစာကအစပြုလို့ဖောက်ချဖော်ပြတဲ့အကြောင်း1981ခုနှစ်အနေထားကိုဇလန်းစင်ပြုတ်ရိုက်ထားတာပါနောက်ထပ်လာတဲ့အစိုးရတဲ့အဖွဲ့က VNN စစ်ပွဲမှာ American ရဲ့စစ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုပြဿနာပိုကြီးအောင်လို့တိတ်တဆိတ်နဲ့လှုပ်ဆောင်နေရဆိုတဲ့အကြောင်းဒီစစ်ပွဲကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာသိရတာနဲ့ဒီစစ်ပွဲကြီးကိုတိုက်ခဲ့တယ်ဆိုတာမျိုးတွေဖြစ်အောင်လို့အကွက်ဆင်နေတာကိုသတင်းမီဒီယာကဖွင့်ချတဲ့အကြောင်းဇက်ရင်တေပြီးရိုက်ကူးထားပါတယ်။အစိုးရနဲ့မီဒီယာကြားပြဿနာရဲ့ရှေ့တန်းမှာတော့ Washington Post ထုတ်ဝေသူအမျိုးသမီး Catherine Graham ရောက်နေတာပါ။သူ့ရဲ့နေရာမှာမင်းသမီးကြီး Meryl Streep ကတရုတ်ဆောင်ထားပါတယ်။အသက်က55နှစ်ဝန်းကျင်အမျိုးသမီးတယောက် အမျိုးသားရေးကြီးစုတဲ့ပတ်ဝန်းကျင်မှာရက်တည်ဖို့ဘလို့ခက်စူးစမ်းရလဲဆိုတာဒီရုပ်ရှင်မှာတွေ့ကြရမှာပါသမ္မတနစ်ဆန်လက်ထက်အစိုးရအမိန့်ကိုဖီဆန်ပြီးတော့ထောင်ချခံရမယ်ကိန်းရှိပေမဲ့လည်းဒီပန်ဒဂွန်ပေပါဆိုတဲ့သတင်းဆောင်မကိုပုံနှိပ်ဖော်ပြဖို့အဲဒါဘန်ဘရက်ဒလီကိုကက်သရင်းဂရမ်ကခွင့်ပြုပေးခဲ့တာဖြစ်ပါတယ်ဒီ The Post ရုပ်ရှင်ကဟာ Academy ဆုရဲ့အကောင်းဆုံးရုပ်ရှင်ဇာတ်ကားဆိုအမျိုးအစားတွေတစ်ကြွရွေးချယ်ခံထားရတဲ့ရုပ်ရှင်ကကိုးကားရမှာပါဝင်ပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်သက်နိုင်ငံပါရီမြို့တော်မှာကျင်းပခဲ့တဲ့ Paris Fashion သတင်းပတ်မှာတော့ Chanel Fashion တစ်စိတ်ကြီးကသူ့ရဲ့ Fashion Show ကိုနှင်းစီပွင့်ချက်တွေနဲ့ဖွင့်လိုက်ပါတယ်။မင်းကလေးဆန်နဲ့ပွင့်လောင်ပွင့်ချက်တွေပုံစံမျိုး Fashion Design တွေကိုနှင်းစီဥယျာဉ်ထဲမှာကျင်းပခဲ့ပြီးတော့သူတို့ရဲ့ຫນွေဦးနဲ့ຫນွေရတဲ့ Octagon Fashion အဝတ်ထည် Design တွေပြသခဲ့တာပါ။Grand Palace ပြားတိုက်ရဲ့မြခင်ပြင်ပန်းဝင်ဟောင်းထဲမှာ fashion show ကိုကျင်းပဖို့အတွက် Chanel ရဲ့ဖန်တီးမှုတာဝန်ခံ Karl Lagerfeld စီစဉ်ခဲ့တာဖြစ်ပါတယ်။ရိုးရံဒီမှာပွင့်နေတဲ့နှင်းစီပန်းတွေကြမှာအလားပြမော်ဒယ်တွေကမှောင်ဝဝပန်းရောင်ပိုးပြော့ဝတ်စုံတို့တွေအဲ့ဘော်ကမှပန်းရောင်ဇာပါဝေးယုံလွာကိုအနားမှာငှက်မွေးတွေနဲ့တစားဆင်ထားပြီးတော့အစိမ်းရောင်ခြေရည်တွေထိုးထားတဲ့အပေါ်လွာတွေဂိုဂိုယိုဝတ်ဆင်လာတာတွေ့ရပါမယ်။သူတို့ပြောနေတဲ့ Octagon Fashion ဆိုတာကတော့အဝတ်အလာတဲ့ဖောက်တယ်တွေစိတ်ကြိုက်တူးချင်းစီအတွက်တည်တံ့ဒီဇိုင်းလုပ်ပြီးတော့လက်ချုပ်တေချာဖန်တီးပေးတဲ့အကောင်စားဝတ်စုံတွေဖြစ်ပြီးတော့အဲ့ဥက္ကဋ္ဌ fashion သတင်းပတ်ကိုပါရီမြို့တော်မှာကျင်းပခဲ့တာဖြစ်ပါလိမ့်ရှင် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတူတူထွထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့မမမြဖြူဖြူရဲ့ယုံကြည်ရကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
။ဒီနေ့ကျမပြောမယ့်အကြောင်းအရာကျမယုံကြည်နေတာကတော့အနာဂတ်မှာကျမတို့နေထိုင်နေတဲ့ကမ္ဘာကြီးဟာအခုထက်ပိုပြီးတိုးတက်စီပင်သားရွာပြောနေမယ်ဆိုတာပါပဲအခုလက်တလောကြားနေရဖက်နေရတဲ့သတင်းတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့တဘာဝဘေးရန်ရဲ့ဆိုးတွေအကြောင်းဘာသာရေးစီးပွားရေးနိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာမွှာဖြစ်ပြီးပျက်စီးဆုပ်ယုပ်လာတယ်လို့လူတွေတော်တော်များများကခံစားနေကြရပါတယ်ဒါပေမဲ့အဲ့ဒီမကောင်းသတင်းတွေနဲ့ဆန့်ကျင်ဘက်တွေဖြစ်တဲ့ကောင်းသတင်းတွေကတော့သတင်းအဖြစ်ရောက်လာတာအလွန်ကိုပဲနေပါလှပါတယ်ဥပမာပြောရရင်ကဘာတဝမ်းမှာဆင်းရဲတဲ့လူရန်းစားတွေတဖြည်းဖြည်းနေလာတယ်မှုကင်းတွေလည်းယောပါသွားသလိုယောဂါတွေကိုကာကွယ်နိုင်မဲ့ဆေးဝါးအသစ်တွေပေါ်လာပါတယ်ပညာတဲ့လူဦးရေတွေပိုများလာခဲ့တယ်ဆိုတာအထောက်အထားခိုင်လုံပါပဲနောက်နိုင်ငံတွေရဲ့စီးရင်ကောက်ယူချက်အရာလွန်ခဲ့တဲ့နှစ်တရာလောက်ကလူတွေရဲ့ပြည်မြတ်သက်တမ်းဟာ52နှစ်လောက်ကနေယနေ့ခေတ်မှာလူတွေရဲ့ပြည်မြတ်သက်တမ်းဟာ81နှစ်လောက်ထိရှိနေပါပြီ။ကမ္ဘာရဲ့ပညာရက်လူဦးရေရာဂိုင်နှုန်းကလည်း32ရာဂိုင်နှုန်းကနေ86ရာဂိုင်နှုန်းလောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အမှန်တကယ်တော့လူတွေထင်သလောက်ကမ္ဘာကြီးဟာဆိုးဝါးပျက်စီးနေတာမဟုတ်ပါဘူးရှင်။ဒီတည်းမကပိုပြီးတော့လည်းပြောင်းလဲတိုးတက်လာနိုင်မယ်လို့ကျမအကြွေးမဲ့ယုံကြည်ပါတယ်။လုံခဲ့တဲ့ရာစုနှစ်တွေကတည်းအစာပေါင်းမြုံများစွာတိုးတက်နေတဲ့ဤပညာတွေကလည်းတကယ်ကိုအမခမ်းပါပဲဤပညာတွေကိုအသုံးချပြီးကမ္ဘာပေါ်မှာပညာရဲ့အသစ်အသစ်တွေ information တွေကိုလည်းအလွယ်တကူရယူနိုင်မယ်ဖြန့်ဝေနိုင်မယ်လေ့လာသင်ယူနိုင်မှာဖြစ်ပါရင်ဆက်သွယ်မှုတွေကလည်းစရိတ်စကားသက်သာပြီးပိုလွယ်ကူလာတာတွေ့ရပါတယ် internet ခေတ်မှာ messenger facebook skype နဲ့ google search engine တွေအရာတွေအပြင်ကုန်စည်ကူးတန်းရောင်းဝယ်ဖောက်ကားရာတွေမှာလဲကမ္ဘာရှေ့ချမ်းကနေကမ္ဘာနောက်ချမ်းဘယ်နေရာကမဆိုလွယ်လင့်တကူစီးပွားရေးတွေလှုပ်လာနိုင်ပါတယ်ငွေကြေးဖလှယ်မှုစနစ်တွေကလည်းတိုးတက်ပြောင်းလဲနေပါတယ်ဟိုရုံကတကယ်ကိုငွေကြေးတက်နိုင်တဲ့လူရန်းစားတွေသာဝယ်ယူနိုင်တဲ့
camera re stereo entertainment system တွေ phone တွေစတဲ့တခုချင်းသောပစ္စည်းတွေဟာအခုခေတ်လူတော်တော်များများရဲ့လက်ထဲရောက်နေတဲ့ mobile phone သေးသေးလေးတွေထဲမှာဖြစ်နေပါပြီ။ကောင်းမွန်တဲ့တိုးတက်မှုတွေပါပဲ။တကယ်တိုးတက်ပြောင်းလဲခြင်းနဲ့လူစိတ်စွမ်းအားတွေရဲ့တီထွင်ကြံစနိုင်တဲ့အတတ်ပညာရှင်အသိပညာရှင်တွေရဲ့ powerful technology တွေပေါင်းစပ်လိုက်တော့ artificial intelligence robot လို့ခေါ်တဲ့ဉာဏ်ရည်ရုနည်းပညာသုံးဆက်ရုပ်တွေ၊ကွန်ပျူတာအသုံးပြုဆက်မှုလုပ်ငန်းတွေ၊ nano technology လို့ခေါ်တဲ့အသေးစိတ်အဆင့်မြင့်နည်းပညာတွေဖြစ်လာပြီးစိုက်ပျိုးရေး၊မွေးမြူရေးနဲ့ကုန်စည်ထုတ်လုပ်မှုတွေပိုကောင်းလာပါလိမ့်မယ်။တစ်ဖက်ကလည်းအဆင့်မြင့်ဇီဝဗေဒဆေးပညာတွေ၊နေအောင်ကြီးမှရတဲ့စွမ်းအား electric cars, drones, digital currency စတဲ့မရေတွက်နိုင်လောက်တဲ့တိုးတက်မှုတွေဟာကျမရေးစီးပွားရေးလူမှုဆက်ဆံရေးတွေကိုပါတဆင့်ပြီးတဆင့်ဆက်နွယ်ပြီးပြောင်းလဲလာစေပါတယ်။လူနေမှုအဆင့်တန်းတွေကိုတိုးတက်မြင့်မားလာစေမှာအမှန်ပါပဲရှင်။နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနေမယ်။ရေမီပါဝါပြည့်စုံသန့်ရှင်းတဲ့အင်အားတွေရှိမယ်။ပညာရေးစနစ်တွေပိုကောင်းမွန်လာမယ်။ဤပညာတက်ကနိုလော်ဂျီတွေကိုပိုပြီးတော့အသုံးပြုလာနိုင်ကြမယ်။ကျမပြီးအသက်တွေပိုရှိလာကြမယ်။လွတ်လပ်စွာရွေးချယ်ခွင့်ပြောဆိုခွင့်နေရှိတဲ့လူနေမှုအဖွဲ့အစည်းတွေထဲမှာလုံခြုံစွာနေနိုင်လာကြလိမ့်မယ်လို့ကျမယုံကြည်ပါတယ်။အဲ့ဒီတော့ကျမတို့တွေလည်းကိုယ်စွမ်းရှိသမျှဉာဏ်စွမ်းရှိသမျှဖက်တလန်းမှကူညီပြီးတော့တောက်ပတဲ့အနာဂတ်စီတို့ပျော်ရွှင်စွာရှောက်လှမ်းကြပါစို့လို့နှိုးဆော်ရင်းဤကုန်းချုပ်ပါရရှင်။ကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံနှုန်းချိန်ည10နာရီနဲ့7နာရီထိလိုင်းတိုမီတာ30နဲ့58တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြားရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှတင်ငိထိုက်ကပြောပြပေးပါအောင
်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးရဲရင်ချင်းမှုတရုတ်ပြပွဲကျင်းပဖို့စီစဉ်ထားတာကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်တောင်ကိုရီးယားမီဒီယာတွေကမြောက်ကိုရီးယားအပေါ်လူထုရဲ့အစိုးမြင်သဘောထားတွေကိုအားပေးဖော်ပြနေတယ်လို့မြောက်ကိုရီးယားအစိုးရကဖြစ်တင်ပြီးတောင်ကိုရီးယားနိုင်ငံပြုံချန်ဆောင်ရသည့်အိုလံပစ်အကျိုးမြောက်ကိုရီးယားနိုင်ငံမှာဖေဖော်ဝါရီလ4ရက်နေ့ကျင်းပမယ့်အခမ်းအနားကိုဖျက်လိုက်တဲ့အကြောင်းပြောဆိုတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးဒဏ်ရာရပါတယ်စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီမှာမိုးလင်းပြီးချိန်အထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာဝါရှင်တန် DC ကိုလာပြီးသမ္မတဒေါ်နယ်ထရန့်နဲ့အလို့သဘောနေလည်စာအတူစားတုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေလို့ဆိုတာတွေကိုဆန့်စစ်ဖို့တွားရောက်ကြည့်ရှုကြမှာလည်းဖြစ်ပါတယ်။ဒါတို့ပြစ်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုဆန့်စစ်ခွင့်ရမှာပါ။ဝါရှင်တန်ကစစ်စခန်းတစ်ခုထဲမှာထပ်ထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်းပြီးခဲ့တဲ့ဒီဇင်ဘာလသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကဖွင့်ချပြောဆိုထားတာဖြစ်ပါတယ်။ရေမင်နိုင်ငံကဟူတီသဘုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုဒီဒုံးကျည်အပိုင်းအစတွေကညှင်းမရအောင်တပ်သေးပြနေတယ်လို့သံမတ်ကြီးကပြောဆိုထားတာဖြစ်ပါတယ်
။တရင်ချင်းချုပ်ကမတင်ငိထိုက်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝေးအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Vitex Sonic ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့ kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လဲလံမီတာ190 kHz 1500တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.